စ်ပွဲတော်ကိုကမ္ဘာတစ်ပတ်ကျင်းပဖို့ပြင်ဆင်နေချိန်မှာခရစ်စမတ်ဆိုတဲ့ဝါဟာရကိုအခြေခံတဲ့အီဒီယမ်အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြမယ့်အီဒီယမ်အသုံးကတော့
Like turkeys voting for early Christmas
ဖြစ်ပါတယ်စာလုံးပေါင်းက L I K E like ကတူရာ T U R K E Y S turkeys ကကျစင်တွေ V O T I N G voting ကမဲပေးတာထောက်ခံတာ F O R 4ကအတွေ E A R L Y early ကစောတာ C H R I S T M A S Christmas ကခရစ်စမတ်ပွဲတော်ဆိုတော့စကွက်ခွန်ရဲ့တိုက်ရိုက်ဒီပဲကတော့ကျစင်တွေကခရစ်စမတ်စောစောကြပါစေလို့ဆူတောင်းနေကြတယ်မဲပေးနေကြတယ်ဆန္ဒပြုနေကြတာနဲ့တူနေတယ်ဆိုတာပါပဲကျစင်သားတွေကို Thanksgiving ကျေးဇူးတော်နေ့နဲ့ခရစ်စမတ်မှာအကောင်လိုက်ပေါင်းစားကြတာ Rose လို့စားကြတာဒီလိရှိလို့ကျစင်တွေကခရစ်စမတ်စောစောကြပါစေလို့ဆူတောင်းလို့ဖြစ်နေတယ်ဆိုရင် EDM ဆိုရဲသူ့ဝိုက်ဒီပဲကတော့ကိုဘဝဆုံးရှုံးရလေအောင်ကိုယ်တိုင်ကမြ мян ဖြစ်ပါစေလို့ဆုတောင်းတာနဲ့တူတယ်လို့အတိအပြေရပါတယ်။ဒီနေ့တော့ကိုဘဝပျက်စီးရာပျက်စီးချောင်းဥတီးနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ကို့ကျမစိုးကိုဖန်တီးတာကို့တည်တွင်ကိုတူးတာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါ။ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကတော့
If you guys keep drinking and gambling,It'll be like turkeys voting for early Christmas.
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby တဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုစလေတင်ပြပြီးမှာကတော့
Cancel.Someone's Christmas.
ဖြစ်ပါတယ်စာလုံးပေါင်းက CANCEL cancel ကပယ်ဖြစ်လိုက်တာဖျက်သိမ်းလိုက်တာ SOMEONE apostrophe S someone's ကလူတူတယောက်ရဲ့ CHRIS CHRISTMAS Christmas က Christmas ပွဲတော်ဆိုတော့စကွိုက်ခွန်ရဲ့တိုက်ရိုက်ဒီတွေကတော့လူတူတယောက်ရဲ့ Christmas ပွဲတော်ကိုဖျက်သိမ်းလိုက်တာပေါ့ကဘာထွားမှာခရစ်စမတ်ပွဲတော်ကိုလူတွေဒီနေ့တခါဆင်နွှဲရမှာလူတူတယောက်ရဲ့ခရစ်စမတ်ပွဲတော်ကိုဖျက်သိမ်းလိုက်တယ်ဆိုရင်အဲ့ဒီလူရဲ့ဘဝကိုချုပ်ငြိမ်းစေတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလူဘဝမှာနောက်ထပ်ခရစ်စမတ်ပွဲတော်နဲ့မကြုံရတော့ဘူးဆိုတော့သူလဲလူပြေမှာမရှိတော့တဲ့သဘောမျိုးပေါ့အဲ့ဒီလူဘဝပြစ်အောင်လုပ်တဲ့သဘောမျိုးလည်းဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
I was scared because he said he's going to cancel my Christmas. He must be mad at me.
ကျွန်တော်ကသူကတတ်မယ်လို့ပြောလာတော့ကျွန်တော်လည်းတကယ်ပဲကြောက်သွားတယ်။ကျွန်တော်ကသူတိတ်ဆိတ်ဆိုးနေပုံရတယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ I was scared because he said he's going to cancel my Christmas. He must be mad at me.
ကိုနောက်ဆုံးတင်ပြပေးမှာကတော့
White.Christmas
ဖြစ်ပါတယ်စာလုံးပေါင်းက W H I T E white ကအဖြူရောင် C H R I S T M A S Christmas ကပွဲတော်ဆိုတော့စကွက်ခွန်ရဲ့တိုက်ရိုက်ဒီပေကတော့ Christmas အဖြူရောင်ပေါ့ Christmas ဖြစ်တဲ့ December လ25ရက်နေ့ဟာအနောက်နိုင်ငံတွေမှာဆောင်းရာသီဖြစ်တဲ့အချိန်နှင်းကြလေရှိပါတယ် Christmas နေ့မှာနှင်းကြရင်ပတ်ဝန်းကျင်တစ်ခုလုံးဖြူပွေးနေတဲ့အတွက်အဲ့ဒီနေ့ကို White Christmas ရေလို့တင်စားခေါ်ဝေါ်တာဖြစ်ပါတယ်။ဒါကြောင့် White Christmas ရေ idiom အသုံးကတော့ Christmas နေ့မှာနှင်းကြတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm hoping this year will be a white Christmas. My kids are looking forward to playing with snow.
ဒီနေ့ Christmas မှာနှင်းကြပါစေလို့ကျွန်တော်ဆုတောင်းနေ။ကျွန်တော်ကလေးတွေကနှင်းနဲ့ဆော့ကျင်ကြတယ်လေလို့ဒီပဲရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပ
ါ I'm hoping this year will be a white Christmas My kids are looking forward to playing with the snow
ဒီတင်ပါ Christmas ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
like turkeys voting for early Christmas, cancel someone's Christmas, white Christmas.
Do ဖြစ်ကြပါလေ။နောက်တရင်ပါခုလိုချင်းမျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပြမှာမို့စောင့်မျှော်နားဆင်ကြပါရှင်။